အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမ္ဘာ့ပြည်ထောင်စုကျင်းပဖို့စီစဉ်ထားတဲ့ဒီမိုကရေစီထိပ်သီးအစည်းအဝေးအတွက်သူတို့ကိုမဖိတ်ဖဲခြံထားတဲ့ပေါ်တရုတ်နဲ့ရုရှားတို့ကဒီကနေ့အပြင်းအထန်တုံ့ပြန်လိုက်ကြပါတယ်။ဒီအစည်းအဝေးအတွက်တိုင်ဝမ်ကိုဖိတ်ထားတဲ့ပေါ်တရုတ်ကအမြင့်ထွက်ပြီးရုရှားကတော့ဒီအစည်းအဝေးကိုသွေးခွဲတဲ့လူရဲ့အဖြစ်တစိကပ်ပြောဆိုပါတယ်။နိုင်ငံပေါင်း130လောက်ကိုဖိတ်ကြားထားတဲ့ဒီထိပ်သီးအစည်းအဝေးဟာသမ္မတဘိုင်ဒန်ရဲ့ရွေးကောက်ပွဲဂရီကိုတစ်ခုဖြစ်ပါတယ်။ဒီမိုကရေစီအစိုးရတွေနဲ့အာဏာရှင်အစိုးရတွေကြားအပြိုင်မှုကိုအင်ဂျင်နီယာဆိုင်ရာသူရဲ့အဓိကမူဝါဒအဖြစ်သမ္မတဘိုင်ဒန်ကသတ်မှတ်ထားတာပါဒီမိုကရေစီထိပ်သီးအစည်းအဝေးလို့ဆိုတာကိုတက်ဖို့တိုင်ဝမ်ကိုဖိတ်ကြားတဲ့ပေါ်အပြင်းထန်ကန့်ကွက်တယ်လို့ပြည်နိုင်ငံကပြောပါတယ်ထိတ်ကြားထားတဲ့နိုင်ငံတွေထဲမှာအမေရိကန်ရဲ့အဓိကမဟာမိတ်အနောက်နိုင်ငံတွေသာမကအီရတ်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတို့လည်းပါဝင်ပါတယ်အမေရိကန်နိုင်ငံရဲ့ဌာနဝက်ဘ်ဆိုက်မှာအင်္ဂါနေ့ကထုတ်ပြန်ထားတဲ့ဖိတ်ကြားနိုင်ငံစီးရင်အရအမေရိကန်ဟာခွဲခြားတဲ့စီးတစ်တွေကိုဖန်တီးဖို့သူတို့အမြင်မှာကောင်းတဲ့နိုင်ငံဆိုးတဲ့နိုင်ငံဆိုတာမျိုးနဲ့နိုင်ငံတွေကိုတွေးခွဲဖို့ပို့ပြီးလိုလားတယ်ဆိုတာပြနေတယ်လို့ရုရှားနိုင်ငံကပြောပါတယ်။ကြီးညာထားတာအတော်ကြာပြီဖြစ်တဲ့ဒီစီဝေးကိုလာမယ့်ဒီဇင်ဘာလ9ရက်နေ့နဲ့10ရက်နေ့တွေကြာရင်အွန်လိုင်းကနေကျင်းပမှာဖြစ်ပြီးနောက်နေ့မှလုံမဲ့ဒုတိယကြိမ်စီဝေးကတော့လူကိုယ်တိုင်တက်ရောက်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကမျှော်လင့်ချက်ကြီးကြီးမားမားထားခဲ့တဲ့နိုင်ငံတွေမှာဒီမိုကရေစီစုပ်ယုပ်ကြဆင်းနေချိန်မှာပဲဒီထိပ်သီးစီဝေးကိုကျင်းပမှာဖြစ်ပါတယ်။ဆူဒန်နဲ့မြန်မာနိုင်ငံတို့မှာစစ်တပ်ကအာဏာသိမ်းတာနဲ့ကြုံထားရပြီးအီသီယိုးပီးယားနိုင်ငံကအမေရိကန်တန်တမန်တွေအဆိုအရပေါက်ကွဲထွက်မဲ့အခြေအနေစီဦးတည်သွားနိုင်တဲ့ပြိပခါတစ်ခုအလယ်မှာရောက်နေပါတယ်။အာဖဂန်နစ္စတန်မှာတော့နှစ်20ကျော်ကြာပြီးတဲ့နောက်အမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းလိုက်ပြီးတာလီဘန်တွေအာဏာရလာပါတယ်။